ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတစ်ခုဖြစ်တဲ့တနင်္သာရီတိုင်းရေဖြူမြို့နယ်ဘက်ကျေးရွာတွေထဲကစာတင်ကျောင်းတွေမှာစစ်ကောင်စီကတပ်ဆွဲပြီးနယ်မြေရှင်းလင်းလုပ်တာကြောင့်ရွာ9ရွာကဒေသခံ2000ခွဲလောက်ထွက်ပြေးပုန်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ဩဂတ်လ26ရက်လောက်ကရေဖြူတဝဲမြစ်ကမ်းဘေးမှာရှိတဲ့ကျေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားလို့ကျေးစုတော်မိုင်30မြမရှင်တပိန်ကရင်ရှင်တပိန်ရှမ်းပန်24မိုင်ရွာနဲ့နှမ်းကျေးရွာတွေကဒေသခံတွေနီးစပ်ရာတောတောင်ထဲထွက်ပြေးတိမ်းရှောင်နေကြရတာလို့နှမ်းကျေးရွာဒေသခံတို့က VOA ကိုပြောပါတယ
်34မိုင်ရွာရဲ့နောက်ပြီးတော့နှမ်းကျေးရဲ့ကျေးစုတော်ရဲ့နောက်ပြီးတော့မိုင်30ရွာရဲ့မြန်မာရှင်တပီးရဲ့အဲရှမ်းပန်းရွာရဲ့ပေါ့ကြောက်လာပြီးတော့ထွက်သွားကြတာပေါ့ပြေးမဲ့နေရာလားတောတောင်ပဲရှိတယ်ဆိုတော့တောတောင်တွေပဲရွာနဲ့လုံးအောင်ပေါ့နော်ရွာနဲ့လုံးအောင်အဲတောတောင်တွေထဲပဲပြေးတယ်လူကြီးအကုန်လုံးစုစုပေါင်းဆိုရင်ဟိုလောက်ရှိတာပေါ့7000ခွဲလောက်ရှိမှန်းတင်ထွက်ပြေးနေကြလာတဲ့သူလည်းရှိတယ်မလာတဲ့သူလည်းရှိတယ်ကျွန်တော်တို့ရွာတော့အကုန်လုံးနှိပါတော့အကုန်လုံးရွာကိုရောက်နေပြီပေါ့
ဩဂတ်လ30ရက်နေ့လောက်မှာစစ်တပ်ကသူတို့တပ်ဆွဲထားတဲ့နေရာတွေကနေပြန်ထွက်သွားပြီးမဲ့ကျေးဇူးတော်ရွာ၊ကရင်ရှင်ထပင်ရွာနဲ့ရှမ်းဖန်ရွာတွေဘက်ကတော့ယနေ့ထိမပြောင်းရဲကြသေးပါဘူး။ကျန်တဲ့၄ရွာကတော့အကုန်လုံးနှိပါအိမ်တန်ရောက်ကြပြီလို့ပြောပါရတယ်။အဲ့ဒီနယ်မြေတွေမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေရှိတယ်ဆိုတဲ့သတင်းကြောင့်ရွာတွေကိုရှာဖွေစစ်ဆေးတာလို့နှမ်းကျေးရွာဒေသခံတို့ကပြောပါရတယ်။
ကျွန်တော်သတင်းကြောက်တော့ကတော့အဲ့ PDF ဘက်ကဒီတဲ့ဟောပါဘောနော်သူတို့လောမြတ်နေမြေဆိုပြီးတော့ဝင်လာတဲ့သဘောပေါ့အဲ့ဒီချိန်မှာလာဆက်ဆေးတဲ့လူနဲ့အဲ့လိုမျိုးသတင်းကြားတယ
်ဒါအပြင်လွန်ခဲ့တဲ့ဩဂတ်လ24ရက်နေ့က KNU နဲ့စစ်တပ်ကအဲ့ဒီဒေသမှာအခြေအနေတင်ပါခဲ့ပြီးအဲ့ဒီနောက်ပိုင်းရွာကစာတင်ကျောင်းတွေမှာတက်ဆွဲတာတွေနေမြေရှင်းလင်းမဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးရွာသားတွေနှီးစက်ရွာကိုထွက်ပြေးတိမ်းရှောင်ကြရတာလို့ဒေသခံတို့ကပြောပါတယ်
36မှာစာတင်ကျောင်းမှာဒီလိုလူဦးရေ20ဝန်းကျင်လောက်ည9နာရီလောက်မှာတက်ဆွဲလိုက်တာကိုရှိတယ်ညမှာသူတရားရဲမှာကြတော့အဲ့ဒီရွာသေးကိုထီရောလူတို့နေပြီးချင်းလေးနေပြီးချင်းလေးဖို့အတွက်ကမ်းထက်တာတို့ဘာလို့လို့ရှိပါဘောခင်ဗျာအဲ့ဒီခါလေးတော့တကယ်ကြားရပါတယ်အဲ့လိုမျိုးတက်ဆွဲလိုက်တဲ့ချင်းကြတော့အဲတချို့ရွာသားတွေကလည်းကြောက်လန့်ပြီးလို့ရှိရင်တော်တော်ဖတ်ချောင်ဦးရေချဖတ်ချောင်ဖတ်ပြီးတော့လို့ရှိတယ်မိမရဲတွေပါလို့ရှိတာပေါ့ခင်ဗျာမျိုးဖတ်ချောင်ပြီးတော့လို့ရှင်မျိုးအိမ်တွေပါလို့တွားမိတာတို့ကိုရှိတာပေါ့
ဩဂတ်လ31ရက်နေ့မနေ့ကနေ့လယ်လောက်မှာလောင်းလုံမြို့နယ်ကတဝဲမြကန်းဘေးဝေဒီကျေးရွာမှာလဲစစ်သားအင်အားတော်တော်များများနဲ့လူစိမ်းရှိမရှိနေအိမ်တွေမှာဝင်ရောက်ပြီးရှာဖွေစစ်ဆေးခဲ့တယ်လို့ဒေသခံနဲ့ဒေသရင်းသတင်းအရင်းမြစ်တွေကပြောပါရတယ်။အဲ့ဒီအခြေအနေကိုတော့ VOA ကအတည်ပြုလို့မရသေးပါဘူး။စစ်တပ်အာဏာသိမ်းယူလိုက်တာ9လတင်းတင်းပြည်လာပြီးဖြစ်ပေမဲ့နိုင်ငံတော်ဝန်ဆက်အာဏာရှင်စနစ်ကိုစန့်ကျင်တော်လှန်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာပုံစံမျိုးစုံနဲ့နှိမ့်စင်လို့လို့ဆက်ရှိနေသလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြားနေရာတော်တော်များများမှာတိုက်ပွဲတွေရှိနေပါတယ်ရှင်